တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာ1993ခုနှစ်ကလေးကဖွဲ့စည်းပုံရေးဆွဲနေကြတာအခုဒီနှစ်ကုန်ပိုင်းမှာပြီးမြောက်တော့မယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဦးညာဝင်းကပြောဆိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာဆန်ဝီရယူတာကသတင်းတောက်တွေကိုမနေ့ကပြောပါတယ်မြန်မာအင်ဒိုနီးရှားပူးတွဲကော်မရှင်ရဲ့နိုင်ငံရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲကိုအခုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်ခဲ့စဉ်အတွင်းမြန်မာဝန်ကြီးကပြောဆိုတာကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကပြန်လည်ကူကားတာပါတိုင်းချေဆိုင်ဒီမိုကရက်တစ်ဖော်ရမ်ခေါ်မြန်မာဒီမိုကရေစီအင်အားစုရဲ့အတွင်းမှုချုပ်ဒေါက်တာနိုင်အောင်ကတော့အခုလိုမျိုးဖွဲ့စည်းပုံရေးဆွဲပြီးတော့နောက်ရွေးကောက်ပွဲခေါ်နိုင်ခြေရှိတဲ့ကိစ္စဟာစစ်စုအနေနဲ့ဘလောက်ပြင်ဆင်ပြီးပြီလဲဆိုတာအပေါ်မှာတည်ပါတယ်လို့အခုလိုပြောပါတယ
်ဒီလိုတဲမှာရှိတဲ့ဒီအနာခေါ်ရမှုကိစ္စတွေတို့ဘလို့ပြင်ဆင်ကြမလဲစစ်တပ်ကမှလည်းဖြစ်ဖြစ်ဒီအောက်ခြေဖွဲ့စည်းအုပ်ချုပ်မှုဆိုင်ရာကိစ္စမှလည်းဖြစ်ဖြစ်ကြောင်းလည်းပြင်ဆင်မှုတွေဘလောက်ဖြစ်ပြဲဆိုတာနောက်ဒီအကြက်ခရစဲကိစ္စတွေလုပ်ခဲ့တဲ့ပုံမှာနောက်တစ်ဆင့်ဘလို့ညီနိုင်ဆွေးနွေးလို့ရမယ်ဆိုတဲ့ပုံမှာတော့နိုင်မှုတည်မှာတ
ယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဂျော့ချ်တောင်းတက္ကသိုလ်အာရှလိလာရေးဌာနကဒါရိုက်တာဒေါက်တာဒေးဗစ်စတိုင်ဘတ်ကတော့ရွေးကောက်ပွဲတွေကိုစစ်ဆေးရအနေနဲ့အမှန်တကယ်လုပ်ပေးမယ်လို့ယူဆတဲ့အကြောင်းခုလိုပြောပါတယ
်။ I think they will. Elected body remember will be a body that will be 25% active military. Probably
သူတို့လုပ်ပေးလိမ့်မယ်ထင်ပါတယ်။ဒီနေရာမှာသတိထားမယ့်အချက်ကရွေးချယ်ခံကိုယ်စားလှယ်ထဲမှာ25ရာခိုင်နှုန်းကစစ်တပ်မှလက်ရှိတာဝန်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်တွေပါပါတယ်။ဒါ့အပြင်စစ်တပ်ကအငင်းစားယူထားတဲ့ပုဂ္ဂိုလ်တွေလည်းအတော်လေးပါဝင်မှုရှိပါတယ်။စစ်တပ်ကလည်းသူ့အတွင်းထဲမှာထိထိရောက်ရောက်ကင်တွယ်ထိန်းချုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ
်။အခုဂျကာတာမှာပြုလုပ်တဲ့အင်ဒိုနီးရှားမြန်မာဆွေးနွေးပွဲအတွင်းမှာနိုင်ငံရေးကိစ္စပဲမဟုတ်ဘဲနဲ့စီးရဲနဲ့ပတ်သက်တဲ့သဘောတူညီချက်တွေလည်းရခဲ့ပုံရှိပါတယ်။အင်ဒိုနီးရှားအနေနဲ့မြန်မာစစ်တပ်အရာရှိတွေကိုတင်နန်းပေးမယ်ဒီကနေပြီးတော့ပူးတွဲစေးလေးချင်းမှုအထိဖြစ်လာနိုင်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်။မြန်မာစစ်စုအနေနဲ့ရခိုင်စူအာတိုလက်ထက်အင်ဒိုနီးရှားမှာစစ်တပ်ကကြီးစိုးထားတဲ့ပါတီစုံနိုင်ငံရေးအခင်းချင်းပုံစံကိုသဘောကျတာကြောင့်အင်ဒိုနီးရှားမြန်မာဆက်ဆံရေးဟာအရေးပါနေတော့မယ်လို့ဒေါက်တာဒေးဗစ်စတိုင်ဘတ်ကယူဆပါတယ်။ဒါဆိုရင်အင်ဒိုနီးရှားအနေနဲ့မြန်မာစစ်စုအကူတစုံတရာဩစာတယောက်မှုရှိတယ်လို့ဆိုလိုတာလားလို့ဒေးဗစ်စတိုင်ဘတ်ကိုကျွန်တော်ဆက်မေးကြည့်ပါတယ
်။ Probably Indonesia wants to see reform in Burma.But at the same time I don't think it's going to
ညနေရှာကမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်လိုလားပုံရပါတယ်ဒါပေမဲ့တစ်ဖက်မှာတော့စစ်အစိုးရကိုစိတ်အနှောက်အယှက်ဖြစ်စေမဲ့လုပ်ရမျိုးကိုတော့သူတို့လုပ်မှာမဟုတ်ပါဘူးစစ်အစိုးရဘက်ကလည်းဒီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ်သူတို့ထိန်းချုပ်နိုင်တဲ့အခြေအနေသူတို့ထိန်းချုပ်နိုင်ထင်တဲ့အချိန်ပေါ်မူတည်ပြီးဆက်လုပ်သွားမယ်ထင်ပါတယ်ပြည်ပကပြည်အားတစုံတရာတွန်းအားတစုံတရာကြောင့်တော့သူတို့ပြောင်းလဲမဲ့ပုံမရှိပါဘူး
ဒီမိုကရက်တစ်ဖော်ရမ်ခေါ်မြန်မာဒီမိုကရေစီအင်အားစုကအတွင်းမှုချုပ်ဒေါက်တာနိုင်အောင်ကတော့မြန်မာစစ်စုဘက်ကလုပ်နေတဲ့လမ်းညွှန်မြေပုံကိုနိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ဆိုတာကိုသူ့အနေနဲ့လက်မခံနိုင်ဘူးလို့ဆိုရတယ
်။ဆိုလိုတဲ့သဘောကတော့သူတို့လုပ်ချင်တဲ့ပုံစံနဲ့သူတို့ပြောင်းလုပ်သွားမယ်။ NLD ပါဝင်အတိုက်ခံအင်အားစုတွေကိုတိစုံဆွေးနွေးအဖြေရှာပြီးတော့လုပ်သွားမယ်ပုံစံမျိုးမရှိဘူး။အဲဒါတွေကိုဘေးဖက်ထားလိုက်မယ်။သူတို့ဖြစ်နေတဲ့ပုံစံမျိုးကိုပဲသူတို့ဒီစပ်ပြီးလုပ်တော့မယ်ဆိုတဲ့သဘောပါ။
ဟုတ်ကဲ့အခုလက်ရှိမြန်မာစစ်စုကလုပ်နေတဲ့ဒီလမ်းညွှန်မြေပုံကိုအာဆီယံတို့ဘာလို့ဒီအိန္ဒိယနိုင်ငံတွေကလက်ခံနေတဲ့သဘောရှိပါလဲအကဲအများသူတို့ကလမ်းညွှန်မြေပုံတန်းအစစ်အစစ်လုပ်သွားမယ်နောက်တစ်ဖက်ကအာဆီယံတရုတ်ပါဝင်အိန္ဒိယနိုင်ငံတွေကအဲ့ဒီ process တခုလုံးလက်ခံပြီးတော့ရွေးကောက်ခံရတဲ့အုပ်စုကိုအတိမတ်ပြုတ်လိုက်မယ်ဆိုရင်အတိုက်ခံဒီမိုကရေစီအင်အားစုတွေမှာအချိန်ကြီးခက်ခဲသွားမယ်ပုံမရှိဘူးလားခင်ဗျအ
ော်တမန်အဖြစ်နိုင်ငံကသဘောနည်းနဲ့ပြောမှဆိုလို့ရှိရင်နိုင်ငံတစ်ခုမှာဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်လာတယ်ရွေးကောက်ပွဲခုဖြစ်လာတဲ့ solution တော့ဒီနိုင်ငံတကာဒီတွေးခေါ်ယူဆသဘောကတော့ထောက်ခံကြတာပါပဲ။ဒါပေမဲ့အခုကျွန်တော်တို့ပြောနေတာကဘာလဲဆိုတော့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အခုလုပ်နေတဲ့ကိစ္စတွေအားလုံးကပြည်သူတွေရဲ့အကျိုးစီးပွားမပါဘူး။နောက်ငင်းကြမ်းရေးကိုဖြစ်စေမှာမဟုတ်ဘူး။နောက်ဆက်အုပ်ချုပ်ရေးကိုပဲဒီအခြေခံတော့လုပ်တဲ့ဥစ္စာမျိုးဖြစ်တယ်။နောက်ကျွန်တော်တို့တကယ်တမ်းတိုင်းပြည်မှာဖြစ်ဖြစ်နေတဲ့ဒီပြဿနာတွေပေါ့နော်။ဆောင်နိုင်ငံရေးစီးပွားရေးလူမှုပြဿနာရဲ့အားလုံးကိုဖြေရှင်းလို့ရနိုင်မှာမဟုတ်ဆိုတာကိုကျွန်တော်တို့ပြောနေတာပါပဲ
။အကဲရင်းသာဒီဖွဲ့စည်းပုံရေးဆွဲပြီးသွားပြီဆိုရင်ဒါဟာကောင်းမွန်တဲ့တိုးတက်မှုလက္ခဏာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ဝန်ကြီးကိုမေးမြန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်ကိုဆရာဝန်နဲ့ပုံမှန်ပြီးတွေ့နေတယ်ဆိုတာကိုသူတို့ပြန်ကြားပြီးတော့သူမကိုဘယ်တော့ပြန်ဆုတ်ဖွယ်ရှိတယ်ဆိုတာကိုတော့မပြောသွားဘူးလို့သိရပါတယ်ခင်ဗျာ။